စစ်ကောင်စီကပြုလုပ်မဲ့အဲ့ဒီလွတ်တော်တွင်အချိုးကျကိုစားပြုမှုပြီးအားစနစ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ကိုနိုင်ငံရေးမှာမပါနိုင်အောင်ပိတ်ဆို့ထားတဲ့စနစ်တစ်ခုသာဖြစ်တယ်လို့အခုအခါအမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့မြန်မာနိုင်ငံရေးလေလာသုံးသပ်သူတဦးလည်းဖြစ်တချိန်ကတထောင်960ကိုရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ခဲ့တဲ့ဒေါက်တာတင်းစွေကပြောပါရ
ဆိုတော့လည်းတင်းနေကစစ်တော်စီကနေအားလားတင်းလို့ဒီသားလေးကနိုင်ငံရေးပါတီတွေကအခုမှဆီလိုအိမ်မှာစသဖြင့်ပုံကိုပြပါလာတော့သူတို့ပါလာခြင်းဟာအခုဘီအာစနစ်ကိုလွတ်လုပ်ချင်လို့သူတို့ပါလာလို့ကျွန်တော်စရတဲ့အတွက်ဖြစ်ပါတယ်။အဲဒီမနိုင်ရေးကိုရွေပြီးတော့ညှိရှာပြီးလုပ်ချင်အဲနေလန်းတွေကခုပြည်အားစနစ်ကအထုံးသာဖြစ်တယ်။ဆမ်းဟုတ်ပင်နေပြည်သူတို့ကိုစားပြုဖို့ဒီမိုကရေစီစနစ်မှာမဟုတ် ရမယ့်လူတွေပါရေးကိုဥတည်တယ်နိုင်ငံရေးစီစဉ်ခုပဲဖြစ်ပါတယ
်ဒါနဲ့ပတ်သက်လို့ပဲအမေရိကန်ပြည်ထောင်စုကွန်ဂရက်မှာပါမာဘေးလို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာဥပဒေတရအတည်ပြုနိုင်ရေးဆောင်ရွက်တဲ့အထက်မှာပါဝင်တဲ့ Burmese American Communities Institute မြန်မာနိုင်ငံသားများအရေးဆောင်ရွက်မှုရဲ့ဥက္ကဋ္ဌချင်းတိုင်းရင်သားဒေါက်တာရိုဒင်းငါရဲ့အမြင်သဘောထားကိုမေးကြည့်ပါရစေစစ်ကောင်စီကစိတ်ကြိုက်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြုလုပ်တဲ့ PR စနစ်ဟာစစ်တပ်ကိုထောက်ခံတဲ့ပါတီတွေအနိုင်ရရှိဖို့ဖြစ်တယ်လို့သူကပြောပါတယ
် PR system proportional representation ပေါ့ဒီဟာကစစ်တပ်ကိုထောက်ခံတဲ့ပါတီတွေအနိုင်ရရှိဖို့အခြေခံဥပဒေလည်းမဖြတ်သေးဘူးဆိုတော့စစ်တပ်က25ရာခိုင်နှုန်းရှိနေသေးတယ်သူတို့အလိုအရပေါ့နော်အဲ့ဒါ NLD မပါဘဲနဲ့အဲ့ဒါ26ရာခိုင်နှုန်းလောက်သူတို့စိတ်တိုင်းကျသူတို့ဖက်ပါတဲ့ပါတီတွေနဲ့ပေါင်းပြီးတော့အဲ့ဒါထာဝရအာဏာစုပ်ကိုင်နိုင်ဖို့ပေါ့နော်
စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်တစ်ကပြုလုပ်တဲ့လွတ်တော်အချိုးကျကိုစားပြု PR စနစ်ဆွေးနွေးပွဲကိုတိုင်းရင်းသားနိုင်ငံရေးပါတီအားလုံးကိုလည်းဖိတ်ကြားထားပါတယ်။ဒီ PR စနစ်ဟာတိုင်းရင်းသားလူနည်းစုတွေအတွက်ကိုရောအချိုးရှိနိုင်ပါသလားဒေါက်တာတင်းစွေခင်ဗျာ
။တိုင်းရင်းသားနိုင်ငံရေးပါတီဟာလွတ်တော်မှာကိုစားပြုကိုရှိတယ်မှာလေ။သို့တော်လည်းတိုင်းရင်းသားနိုင်ငံရေးပါတီအများစုကသူက data drain ကိုကိုစားပြုတဲ့စနစ်ကိုအဲလောက်ပဲတင်ဝင်ရှိရကြတာများပါတယ်။ပြောင်းစုတစ်ခုလုံးကိုယူတဲ့တိုင်းရင်းသားပါတီဆိုတာတော်တော်နည်းတယ်နော်။ဒါကြောင့်အရင်ကလည်းပြည်အစနစ်မရှိပေမလို့လေလက်တော်မှာတိုင်းရင်းသားအမတ်တွေတိုင်းရင်းသားပါတီတွေဟာအတန်အသင့်ကိုစားပြုဖို့ရခဲ့ပြီးသားဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။စစ်ကောင်စီလက်ထက်မှာအဲ့ဒီစနစ်နဲ့လှုပ်လို့ရှိရင်တိုင်းရင်းသားတွေကြားထဲမှာကိုယ်ကလည်းပို့ပြီးတော့အစိုးရကွဲမဲ့အနေထားပြောင်းကျွန်တော်ကဆိုရင်းနေခင်ဗျ။လုံးဝမဖြစ်သင့်တဲ့စနစ်လို့ပဲကျွန်တော်က
ဒေါက်တာတစ်ဆွေကတော့ PR စနစ်ကြောင့်တိုင်းရင်းသားတွေအကြားမှာသွေးကွဲမှုတွေတောင်ဖြစ်လာနိုင်တယ်လို့သူ့ရဲ့သဘောထားကိုပြောပြပါရယ်ချင်းတိုင်းရင်းသားတူဦးဖြစ်တဲ့ဒေါက်တာရိုဒင်းငါရဲ့အမြင်ကိုလည်းပြပြရစေ
တိုင်းရင်းသားပါတီလို့ဆိုတဲ့အခါမှာတကယ်တမ်းတိုင်းရင်းသားကိုစားပြုသလားဒီကရင်ချင်းအမျိုးသားပါတီနာမည်ကိုတတ်လိုက်တယ်ဒါပေမဲ့သူတို့ရည်ရွယ်ချက်ကဒီမိုကရေစီအရေးအတွက်မဟုတ်ပဲနဲ့ကိုချိုးရှာတဲ့ပါတီတွေလည်းအများကြီးရှိတာကိုဒီ principle တကယ်ရှိတဲ့တိုင်းရင်းသားပါတီဖြစ်ဖြစ်ပဲပါတီဖြစ်ဖြစ်တော့ဒီဟာကိုတဲရောက်ပြီးတော့စစ်တပ်နဲ့ပူးပေါင်းမယ်လို့တော့မထင်ဘူး PR system တွေဘာတွေလုပ်မယ်ဆိုတဲ့အားကတော့တိုင်းရင်းသားတွေရဲ့လိုအပ်ချက်ဘယ်လိုမှဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မထင်ပါဘူ
းဒီလနိုဝင်ဘာ9ရက်နေ့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်အသစ်ကလွတ်တော်အချိုးကျကိုစားပြု PR စနစ်ဆွေးနွေးပွဲကိုနိုင်ငံရေးပါတီတစ်ခုကိုကိုယ်စားလှယ်2ဦးနဲ့အစိုးရမဟုတ်တဲ့အရက်ဖက်အဖွဲ့အစည်းတွေကိုလည်းဖိတ်ကြားထားပါတယ်စစ်တပ်အာဏာသိမ်းခဲ့ပြီးနောက်2020ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ26ရက်နေ့ကပယ်ဖျက်ခဲ့ပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းရမှာလဲရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးအကြောင်းပြခဲ့ပါတယ်ခင်ဗျာ